88မျိုးဆက်ငင်းကြဲင်းနဲ့ပွင့်လင်းလူဖွဲ့စည်းကခေါင်းဆောင်တယောက်ဖြစ်တဲ့မတ်မီမီခေါ်မတ်တင်တင်ဟာတနင်္လာနေ့ကအေယာဝတီတိုင်းကျောင်းကုန်းအနီးမှာကားမတော်တဆတိမ်းမှောက်ပြီးသေဆုံးသွားခဲ့တာကြောင့်ပဋိယံကုန်လမ်းမကြီးရဲ့ဘေးကင်းလုံခြုံမှုနဲ့လမ်းခြေနေကိုအများကအာရုံစိုက်စရာဖြစ်လာခဲ့ပါတယ်။လမ်းတွေဆိုးတာ၊ကျဉ်းတာ၊ကားတွေအချိန်နဲ့မောင်းနေတာတွေကြောင့်ယင်တိမ်းမှောက်မှုတွေနေ့စဉ်ကြုံတွေ့နေရတဲ့မြန်မာနိုင်ငံမှာဘေးကင်းလုံခြုံရေးအတွက်ဘာတွေပြင်ဆင်မလဲ။မေခွန်းထုတ်မှုတွေလည်းရှိလာနေပါတယ်။ကိုသိန်းထိုင်ဦးသတင်းပေးပို့ထားပါတယ
်133မိုင်ရှည်တဲ့ရန်ကုန်ပသိမ်လမ်းမကြီးဟာရန်ကုန်တိုင်းဒေသကြီးနဲ့အေရာဝတီတိုင်းဒေသကြီးကြားမြို့နယ်အသီးသီးကဒေသခံတွေနေ့စဉ်ကုန်စည်ကူးသန်းမှုအတွေ့အားထားရတဲ့လမ်းမကြီးဖြစ်ပါတယ်ဒါပေမဲ့လည်းလမ်းတွေအလွန်ကျဉ်းပြီးလမ်းဆိုးတဲ့နေရာတွေရှိနေတဲ့အတွက်ရင်းမတော်တဆတိမ်းမောက်တာတိုက်မိတာတွေမကြာခဏဖြစ်လေရှိပါတယ်ဒီလမ်းပေါ်မှာကားမောင်းနေတဲ့ကားသမားတစ်ယောက်က VOA ကိုခုလိုပြောပါတယ်
ကားကြီးကိုသူကြော်ခြင်းနဲ့တော့လကောင်းကားလေးချင်းချင်းကြော်တယ်တော့လကောင်းပေါ့နော်သူကရှေ့ကလူကွာဂျိုင်းနေချင်းတွေကိုချောင်နေရတဲ့အခါမှာသူကချက်ချင်းရုပ်တရက်ဘေးမကပ်ပေးဘူးကွယ်ညာဘက်ကိုမကပ်ပြီးတော့ဒီဘက်ကလူကလည်းကြော်မိရတာဖြစ်နေပြီဆိုရင်သူကတချို့ကအတင်းကြော်လိုက်တာပေါ့ကြော်လိုက်တဲ့အချိန်မှာအဲ့မှာမျက်နှာချင်းတိုင်းတစ်ခုခုပေါ့ကိုစိုက်ခဲ့တစ်ခုခုကလာတဲ့ခါကျရင်သူ့အနေနဲ့အဲ့လိုဟိုဆွဲဒီဆွဲမှာလမ်းဘေးကိုရောက်သွားနိုင်တယ်ကိုရောက်တဲ့ခါကျရင်လည်းဖြစ်တဲ့ပြဿနာလမ်းဘေးမှာလမ်းပကုံးကကျုပ်နေရာမှာပြည့်ပြည့်စုံစုံမရှိဘူးခဲ့မရှိတော့ကျွန်တော်တို့လမ်းဘေးကိုချလိုက်တဲ့အချိန်ကျရင်အရန်တရိထားရတာပေါ့နော်ဆွဲသွားတာတို့တချို့ကရေဝဲနေရတယ်ကွာဂျိုင်းဘလောက်နဲ့နေရဆိုမမှန်းနိုင်ဘူးအဲဆင်းလိုက်တဲ့ခါကျတော့မှဂျိုင်းကြီးကကြီးနေတယ်အဲ့လိုမျိုးကြီးကျုံရတတ်တယ်ကိုတချို့နေရာမှာအဲ့လိုဘေးနားမှာရေမြောင်းကအဆင်နဲ့ပဲရှိနေတယ်ကိုကြီးနေတော့နည်းနည်းလေးလူလာတဲ့ပို့ပြီးဆင်းလိုက်တာလည်းအခုရေမြောင်းနဲ့ရောက်တော့အတန်းပဲပြန်ဆွဲတက်လာဖို့ခက်တယ်ပေါ့နော်
လမ်းဖောက်လို့ရေးအတွက် contract ယူခဲ့တဲ့ကုမ္ပဏီတွေကပေးထားတဲ့ဂရီကိုနဲ့အညီစံချိန်စံညွှန်းမီမဖောက်လုပ်ခဲ့တဲ့အပြင်သတ်မှတ်တဲ့ပေပြည့်မီအောင်မဖောက်ခဲ့ဘူးဆိုပြီးဝေဖန်ချက်တွေလည်းရှိနေပါတယ်။ပြီးခဲ့တဲ့ AB လအတွင်းကပဲရန်ကုန်ပသိမ်လမ်းမကြီးပြင်ဆင်ရေးနဲ့ပတ်သက်ပြီးလွှတ်တော်အတွက်မေခွန်းထုတ်မှုတွေရှိခဲ့ပြီး ADB အာရှဖွံ့ဖြိုးရေးဘဏ်ရဲ့ကုညီချင်းဝင်နဲ့လမ်းမကိုချဲ့ဖို့မွမ်းမံဖို့စီစဉ်နေတဲ့အကြောင်းတာဝန်ရှိသူတွေကပြန်လည်ဖြေကြားခဲ့ပါတယ်။ဒေါ်လာသန်း130ကနေ130အထိချင်းငွေကူညီယူပြီး36လကြာမယ်လို့ခန့်မှန်းတဲ့အကြောင်းဆော့လေးဝင်ကြီးဌာနတာဝန်ရှိသူတွေကပြန်လည်ပြောဆိုခဲ့တာပါ။အေယာဝတီတိုင်းဆိုးရဆက်မှုလက်မှုနဲ့လမ်းပန်းဆက်သွယ်ရေးဝင်ကြီးဦးဝင်းထေးကတော့ VOE ကိုအခုလိုရှင်းပြပါတယ
်။အသိဉာဏ်ကုန်လမ်းက UD BOD ပေါ့နော်။ UD ပေးထားတဲ့ကုမ္ပဏီကြီး။ကုမ္ပဏီကနေလို့ဟုတ်နေတဲ့သူတို့ဇာတ်ရုပ်ထုတ်ထားတာလေ။ UD ပေးထားတာပေါ့နော်။ BOD နဲ့လုပ်နေတာပေါ့။ကားတကယ်လည်းတော့လမ်းကျင်းနေတယ်တန်းကျင်းနေနောက်တော့ဟိုဂျိုင်းကွက်တွေရှိတယ်ပေါ့နော်အဲ့ဒါကိုလည်းကျွန်တော်တို့ဟိုကုမ္ပဏီတော့ပရက်ရှာပေးပြီးလုပ်တော့လည်းပဲသူတို့အချိန်မမီပြစ်နေတာပေါ့ပရက်ရှာပေးတယ်သူတို့လုပ်တယ်သို့တော်လည်းအဲ့ဒီလမ်းကိုကျွန်တော်တို့က ADB ချင်းဝင်တဲ့ပြုတ်ပြင်ဖို့ကတွတ်တော်အတီးပြုတ်ပြီးသွားပြီကျွန်တော်တို့တွတ်တော်နေလေအဲ့ ADB ချင်းဝင်တဲ့လုပ်ဖို့မှာဒီလမ်းကို BOD ကနေပြန်သိမ်းရမယ်ပြန်သိမ်းဖို့ကိစ္စကိုလည်းတကယ်တဲ့ဒီတော့ကလည်းကျွန်တော်ဆောလိုရေးဝင်ကြီးနဲ့ဒီဝင်ကြီးလာသွားတော့အဲ့ဒါနဲ့ပတ်သက်ပြီးတော့သူတို့လုပ်နေပါတယ်။ညာကဘာပဲတစ်သက်လောက်အတွင်းမှာပဲကျွန်တော်တို့ဒါ VOD ကနေပြီးပြန်သိမ်းတော့မှာပေါ့နော်။ပြန်သိမ်းပြီးလို့ရှိရင်လာတော့တဲ့ APP စီစဉ်နဲ့ဆက်လုပ်သွားမှာပေါ့။မှန်ကန်လမ်းကျင်းနေ traffic များနေ VOD ကလည်းအကုန်မလုံနိုင်ဘူးပေါ့နော်။အဲ့လိုဖြစ်နေရတယ်ပေါ့
။ UAD ရှင်းပြတဲ့ VOD ဆိုတာကကုမ္ပဏီတစ်ခုကိုလမ်းဖောက်လုပ်ခွင့်တက်တန်းတစ်ခုအတွင်းလမ်းလုပ်ငန်းလည်ပတ်ခွင့်နဲ့လမ်းကကောက်ခံခွင့်တွေခွင့်ပြုထားတဲ့စနစ်ဖြစ်ပါလေ။ရန်ကုန်ပသိမ်လမ်းမတိုးချဲ့မွမ်းမံပြီးသွားမယ်ဆိုရင်တောင်မြန်မာနိုင်ငံမှာရင်းမတော်တဆထိခိုက်မှုတွေရောကြသွားအောင်ပြုပြင်ရမယ့်လမ်းတွေနဲ့တင်းကြပ်ရမယ့်စည်းကမ်းတွေကတော့ခြံနေသေးဖြစ်ပါလေ။မြန်မာကုန်လမ်းပို့ဆောင်ရေးညွှန်ကြားရေးမှူးဦးစီးဌာနရဲ့အစဉ်အစရာတွေအရ2018ခုနှစ်ဇန်နဝါရီလကနေ2018ခုနှစ်ဇွန်လအတွင်းတိုင်းဒေသကြီးပြည်နယ်အသီးသီးမှာရင်းတိုက်မှု9000နေရာကျော်ဖြစ်ပွားခဲ့ပြီးသေဆုံးသူ1800ကျော်ရှိခဲ့ပါလေ။ထိခိုက်ဒဏ်ရာရတဲ့သူ14000ကျော်ရှိတယ်လို့ဖော်ပြပါတယ်။ရန်ကုန်တိုင်း၊မန္တလေးတိုင်း၊ပဲခူးတိုင်းနဲ့ဧရာဝတီတိုင်းတွေမှာအများဆုံးဖြစ်ပါတယ်။ Channel တွေမှာရင်းမတော်တဆတိမ်းမောက်မှုနဲ့ထိခိုက်ဒဏ်ရာရတဲ့သတင်းတွေနေ့စဉ်လိုလိုဖော်ပြလေရှိပါတယ်။ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့မကြာခင်နှစ်ပိုင်းတွေကထုတ်ပြန်တဲ့လမ်းစီကမ်းဘေးကင်းလုံခြုံရေးဆိုင်ရာအစီရင်ခံစာတွေမှာလည်းမြန်မာနိုင်ငံဟာ8000အရှာနိုင်ငံတွေထဲမှာမတော်တဆရင်တိမ်းမောက်မှုဒုတိယအဆိုးဆုံးနိုင်ငံလို့ဖော်ပြထားကြောင်းပါခင်ဗျာ။
ကိုသိန်းထိုင်ဦးပါရှင်